KM ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KM မြို့သားလူမျိုးရေးတပ်ပြည်သူ့ကော်မတီပူးပေါင်းတပ်တွေတိုက်ပွဲတွေဆက်ဖြစ်နေပြီးအာရှလန်ကကုန်စည်ပို့ဆောင်လို့မရဖြစ်နေလို့ဒေါ်လန်တွေကိုအသုံးပြရလို့ကုန်တွေတွေအခက်ကြုံနေရတယ်လို့ပြောပါတယ်။ဒေါ်လန်တွေကမော်ဒင်ဖြစ်တာကြောင့်ကားမောက်တာတွေနေစဉ်နေပါဖြစ်နေပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကော်မတီတပ်တွေတိုက်ပွဲတွေဆက်ဖြစ်နေပြီးအာရှလန်ကကုန်စည်စီးဆင်းမှုတွေလုပ်မရတဲ့အတွက်ကုန်တယ်တွေလည်းအခက်အခဲတွေဖြစ်နေပါတယ်။ကုန်ပစ္စည်းရောက်ဖို့ကအနည်းဆုံး10ရက်အထိကြန့်ကြာပြီးလမ်းမှာပဲကုန်တွေပျက်စီးတာကားတွေတိမ်မောက်တာတွေဖြစ်နေပါတယ်။ကုန်ပစ္စည်းကတော့ကားအစင်းစင်းနဲ့ပို့ဆောင်နေရပြီးလမ်းစီးကြီးမှာကြန့်ကြာနေတာတွေလည်းရှိနေတာပါ။ကုန်စည်ပို့ဆောင်တဲ့ကုမ္ပဏီတစ်ခုကတာဝန်ရှိသူတူကတော့အခုလိုပြောပြပါဗျ
။ရန်ကုန်ကနေပြီးတော့ကားကြီးကိုပို့ရဲဆိုရင်စားစားနေမှာသူတို့ကလည်းကားကြီးနဲ့တယ်လို့မရတော့စားလေးနဲ့တယ်ရတယ်။အဲဒီမှာပစ္စည်းကတည့်ရပစ္စည်းတို့ကရန်ကုန်ကားကြီးကအောက်စားကိုတော့ပို့ပြီးဆိုလို့ရှိရင်အဲဒီပစ္စည်းတွေကအချင်းမထွက်ဘူးပေါ့။ဒီနေ့ပို့ရင်ဒီနေ့မထွက်တော့ဘူး။သူကနောက်နေ့သုံးရက်သူ့အရင်စီနီယာရှိတဲ့ပုံတွေကိုဒီစီးရင်ပို့တယ်ကားလေးနဲ့လည်းဆက်ကားလေးရလေရန်ကုန်ကနေဆောင်းဦးရေဆုံးပို့တယ်ဖန်အားနေမှာဟောက်ဒက်ဆင်ဆက်ပို့တယ်ကော်ကရစ်ဘက်ကိုပို့မလားအဲကော်ကရစ်ကိုရောက်ပြီဆိုခေကနေဒီဘက်ကိုလည်းလမ်းလာမလဲဘယ်လိုပြောလဲကုကုတ်ဦးလမ်းရလာမလားဒိုလီမိုတစ်တုံလားတစ်ချစ်လမ်းလို့ခေါ်တယ်လမ်းရပဲလားသူတို့ကားသမားကြီးခေါ်တာတကယ်ဆက်ချစ်သူတို့အရင်ကဘောကြည့်တဲ့ဟိုကဘောကြည့်တဲ့နေရာကိုရှောင်ပြီးတော့မောင်းနေတယ်အဲ့ဒီလမ်းကိုဒီလိုတော့သူ့တုံလားသူ့ချင်းလားပေါ်လာတယ်သူတောင်ပေါ်လမ်းကပဲလမ်းဟောင်းကပဲလမ်းလားအဲ့ဒီလမ်းဟောင်းမှာသူလေးဆိုတော့သူအတက်ဆင်းအလှည့်ကပြန်ဆောင်ရတယ်အခုကဘူးလမ်းလာပြီဆိုလို့ဆိုရင်လမ်းဟိုလမ်းကလုံးလုံးမကောင်းဘူးဆိုတဲ့အခါကျတော့သူ့မီလမ်းသူ့မီတော့လမ်းမှာစားကပြက်လို့ရှင်တော့ဒီနည်းဆန်စိန်ဖြစ်ပြီးတင်ချရပြီးဘိုးလေးရွာရှင်ဘောဒီစက်ကားရီကပြန်ဆွဲရတယ်တော်တော်ခက်ခဲစီရတယ်
ကုန်ပစ္စည်းတင်ဆောင်လာတဲ့ကားတွေဟာအချိန်နဲ့ရှင်းပွက်တွေ၊ဂျိုင်းကွက်တွေကိုမထိန်းနိုင်ပဲနေ့စဉ်နီးပါးတိမ်မောက်နေတာကြောင့်ကုန်ပစ္စည်းဆုံးရှုံးမှုတွေလည်းရှိနေပါတယ်။ဒါအပြင်ကားတွေကိုလဲထွန်ဆက်တွေနဲ့ဆွဲရတာတွေလည်းလုပ်ရပါတယ်။ဒီလိုလမ်းခရီးအခက်အခဲတွေဖြစ်နေတယ်လို့ကော့ကရိတ်ဘက်မှလည်းတိုက်ပွဲတွေလည်းဆက်ဖြစ်နေတယ်လို့လည်းနိုင်ငံရေးတက်ကြွလှုပ်ရှားသူတဦးကအခုလိုပြောပါတယ်။
ဒီကလာမှာတော့မိုးရင်းဆိုတော့လေမိုးရင်းဆိုတော့တိုက်ပွဲတွေကတော့ထုံးကန်တိုင်းဆက်ဖြစ်နေတာပဲအင်းညအထိဖြစ်နေကြတယ်ဒါတော့ဟိုပါတော့သူတို့အောင်ကျရဆစ်ချောင်းပေါ့အောင်ကျရဆစ်ချောင်းကအဓိကဟန်တားနေအောင်တူးစားနေတာပဲအခုလည်းဒီအောင်ကျရဆစ်ချောင်းကဟိုရှေ့မတူးလာနိုင်ဘူ
းတိုက်ပွဲတွေဖြစ်နေပြီမဲ့တင်ငန်းညီနောင်ကနေတိုက်ပွဲဖြစ်တဲ့ကြားကကားတချို့တက်လာတာတွေလည်းရှိကြပါတယ်ကုန်ကားတွေကတော့မသွားနိုင်ပြီမဲ့အေးစီးကားငယ်တချို့ဟာလက်နက်ကင်ဂိတ်တွေကိုဂိတ်ကျေးပေးပြီးသွားလာတာတွေတော့ရှိတယ်လို့လည်းဆိုပါတယ်
ဒီအရှလမ်းမှာပဲဆက်ပြီးတော့တင်ငန်းညောင်ကလာဆက်ပြီးတော့လာတဲ့ဒီစုကားလေးတွေလည်းရှိတယ်။အဲအဲဒီပုံတယ်တယောက်ကျွန်တော်တို့ပြောတယ်ကြာကျွန်တော်တို့ကြောင်းလာတဲ့ပုံတယ်တယောက်ကားလေးနဲ့လာတယ်အသာလုံးကားလေးနဲ့လာတယ်ဒီတင်ငန်းညောင်ဘက်ကိုဆက်လာတယ်ဒိတ်ကြီးတော့အများကြီးဒိတ်ကြီးတွေပေးရတယ်ဒီနေရာတော့တော်တော်ကြာတော့တော်တော်များတယ်ပြောတယ်မှာသူတို့အပြောင်ပြက်ခေါ်လာတော့ရှိတယ်ပုံတွေတွေလူပြောကြတယ်အ
ရင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေပြီးလန်ဒရာတွေမိုင်းခွဲခံရတာကြောင့်ကျိုးပြက်ပြီးကားသွားလာပြီးအခက်အခဲဖြစ်နေတာကြောင့်ကုန်စည်စီးဆင်းမှုတွေရန်နာထားရတာတွေလည်းရှိနေပါတယ်။ဒီအခြေအနေတွေအောက်မှာပဲကုန်တွေတွေဟာတောလန်းကနေသွားလာပြီးလုတ်ကင်စားတောက်နေရတာပါ။ထိုင်းဘက်ကမြန်မာပြည်ကိုပို့တဲ့ကုန်စည်စီးဆင်းမှုတွေကတော့ရန်နာသလောက်ဖြစ်နေပါတယ်။လမ်းခရီးအခက်အခဲပြင်မြန်မာငွေကြေးဖောင်းပွားမှုတွေငွေစည်းပတိငင်မှုတွေကြောင့်လည်းမြန်မာဘက်ကကုန်တွေကထိုင်းဘက်ကကုန်ပစ္စည်းတွေကိုပြန်ဝယ်တဲ့အခါမှာအရှုံးပေါ်တာတွေဖြစ်ပြီးပို့ပြီးတော့ခက်ခဲရတယ်လို့လည်းဆိုပါတယ်။အခုဆိုရင်ရန်ကုန်မြဝတီထိကားကတဦးကို3,900လောက်ကနေ2,000လောက်ထိပေးနေရပြီးအရင်ကတည်းကစာရင်3,000လောက်ပို့စည်းကြီးသွားပါတယ်ရှင်။